ဇူလိုင်လ30ရက်နေ့ညနေကဖမ်းဆီးခံလိုက်ရတဲ့မြန်မာနောင်အက်ဒီတာတို့ကိုဆိုရင်ပေါ်တင်ထားတဲ့ဆွဲချက်တွေချက်ချင်းပြန်ရုပ်သိမ်းပေးဖို့ CPJ တရင်တော်များကာကွယ်ပေးရေးကော်မတီကတောင်းဆိုလိုက်ပါတယ်။အစိုးရကတရားမဝင်အတင်းဖြစ်ကြီးညာချင်းခံထားရတဲ့အဖွဲ့ကတရားစွဲတဲ့အမှုကိုတရားရုံးကလက်ခံပြီးတော့ကိုဆိုရင်းဘာကြောင့်ဖမ်းဆီးရသလဲဆိုတာသူတို့အနေနဲ့နားမလည်နိုင်တဲ့အကြောင်းမြန်မာနောင်တရင်တော်ချုပ်ကိုထက်ခေါင်လင်းကပြောပါတယ်။အပြည့်စုံကိုကိုဇော်ဝင်းနိုင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
။ဥဝိရတုပါရဇိကကြပြီးရဟန်းဘဝနိဋ္ဌိတန်သွားပြီဆိုပြီးမန္တလေးရဟန်းတစ်ပါးရဲ့တွတ်ဆွချက်ကိုကိုကားပြီးပြီးခဲ့တဲ့မလာတုန်းကသတင်းဆောင်မှရေးသားခဲ့တာအပြင်အခြေခံဥပဒေပြင်လို့သူတွေကိုမပါတာသတိပေးဆိုတဲ့ခေါင်းစဉ်နဲ့သတင်းကိုဒီပေါ်လာ29ရက်နဲ့28ရက်တွေကသူ့ရဲ့လူမှုကွန်ရက်ဆံမျက်နှာမှာမျှဝေကြတာဒီကြောင့်ကိုစိုးဝင်းကိုဥပိရသူရဲ့တပည့်ဖြစ်သူကိုကျော်မျိုးရွှေဆိုသူကမန္တလေးမြို့အမတ်ခွနိရဲစခန်းမှာပြီးခဲ့တဲ့မလ9ရက်ကပုံမှန်66ခါကြီးနဲ့အမှုဖွင့်တိုင်ကြားခဲ့တာဖြစ်ပါတယ်ဇူလိုင်က30ရက်နေ့မှာတော့ထားနိုင်ငံဘန်ကောက်မြို့ကိုအလုပ်ကိစ္စနဲ့တင်ကြအိတ်ခီးသွားဖို့ရန်ကုန်လူစည်းကိုရောက်လာတဲ့ကိုစိုးဝင်းကိုလူစည်းလူကြုံရေးရဲတပ်ဖွဲ့တွေကဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်မြန်မာအာဏာပိုင်အနေနဲ့ကိုစိုးဝင်းအပေါ်တင်ထားတဲ့ဆွေးချက်တွေကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုကြောင်းအမေရိကန်နိုင်ငံနယူးယောက်မြို့အခြေစိုက် CPJ သတင်းတော်များအကာအကွယ်ပေးရေးအဖွဲ့ကအာရှရေးရာညွှန်ကြားရေးမှူးစတီဗတ်လာကပြောပါတယ
် CPJ is calling for the government to drop all charges against Kosuwin under article 6060 so we don't have any
ပုံမှန်66ကာကြီးနဲ့ကိုစိုးဝင်းပေါ်တင်ထားတဲ့ဆွေးချက်တွေကိုမြန်မာအစိုးရအနေနဲ့ပြန်ရုပ်သိမ်းဖို့ CPJ ကတောင်းဆိုပါတယ်ကျွန်တော်တို့အနေနဲ့အသေးစိတ်အချက်အလက်တွေမသိရသေးပါဘူးဒါပေမဲ့သူပေါ်တင်ထားတဲ့အမှုတွေကိုမဖြစ်မနေရင်ဆိုင်ရအောင်သူတန်းဒီအတွင်းထွက်ခွာလို့မရအောင်တမင်ကြီးရပြီးတော့ဖမ်းဆီးတယ်ဆိုတာသိတာပါတယ်သူအနေနဲ့နောက်တနေ့မှမြန်မာပြည်ကိုပြန်လာပါမယ်ဆိုတဲ့ခရီးပေးထားတဲ့ဂျာကနေအခုလိုဖမ်းဆီးတာဖြစ်ပါတယ
်မြန်မာအစိုးရဘက်ကလက်ရှိမှာဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးဆွဲပြီးလွတ်တော်မှာတင်သွင်းဆွေးနွေးနေပါတယ်ဒါပေမဲ့အခုပြင်ဆင်ရေးဆွဲထားတဲ့ဥပဒေဟာလုံလောက်မှုမရှိဘူးလို့စတီဗတ်လာကပြောပါတယ်ကိုစိုးဝင်းကိုမန္တလေးတရားရုံးကဇူလိုင်လ31ရက်နေ့မှာကျသိန်း90စီနဲ့လူနှစ်ယောက်ကသိန်းတရာအာမခံနဲ့ပြန်လို့ပေးလိုက်ပြီဖြစ်တဲ့အတွက်ကိုစိုးဝင်းတို့အုပ်စုဟာမန္တလေးကနေရန်ကုန်ကိုပြန်လာနေကြပြီဖြစ်ကြောင်းမြန်မာနောင်တည်င်းထောက်ချုပ်ကိုထက်ခေါင်လင်းကပြောပါတယ
်။ဒီနေ့ညကကျွန်တော်တို့မဟာအမီတရားရုံးကနေပြီးတော့တရားသူကြီးဂျော်နီလာတန်ဝင်းကကိုစီကိုသိန်း90နဲ့အာမခံပေးလိုက်ပါတယ်။အဲဒီတော့မန္တလေးမှာရှိတဲ့ကျွန်တော်တို့မိတ်ဆွေနှစ်ဦးကနေပြီးတော့အာမခံပြီးတော့ကိုစီကိုအခုဒီနေ့ရပဲကျွန်တော်တို့ရန်ကုန်ပြန်ဆင်းလာပါတယ်။တင်လာတဲ့လူ2ယောက်က350စီသူကစံငင်ဆောင်အောင်မဲ့ဒေသမှာတော့ရှိပါခင်ဗျာ
။ကိုစွေပေါ်မှာကတရားရုံးကနေပြီးတော့ကန့်တတ်ချက်တွေပါတယ်များထုတ်ပြန်လိုက်ပါသေးတယ
်။ကန့်တတ်ချက်တွေကတော့ဖြစ်ဖြစ်ဆက်ပထမတစ်ချက်ယုံကြည်မှုလုံးဝဟိုပြက်လို့မရဘူး။ယုံကြည်ရင်ယုံကြည်အောင်ကိုစွေအနေနဲ့တက်ရောက်ပြရမယ်။ဒီကိန်းကယုံကြည်ပြက်ခဲ့လို့ရှိရင်အာမခံကိုကျွန်တော်တို့ယူသိမ်းနိုင်ရရှိလို့ရှိရဲ့။အဲပြီးတော့အာမခံရတဲ့လူ2ယောက်ကတရားသိမ်းရတဲ့ဒီကိုအကြည့်ကြည့်အမှန်တရားရည်ရွယ်ချက်ကိုကျွန်တော်ပြရမယ်ဆိုရင်တမချက်ကလဲလို့တရားဒီကြီးကတော့ဘာမှပြန်ပြောမတော့ပါဘူးခင်ဗျာအ
ဲ့တော့ကိုဆွေဝင်းကဩဂုတ်9ရက်နေ့မှာသူတို့ယုံကြည်ပြန်ခေါ်ထားတယ်ဆိုတော့ကိုဆွေဝင်းကဆက်သွားပြီးအဲ့အမှုရင်ဆိုင်ရမှာပေါ့နော
်ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ကတော့ဒီယုံကြည်နိုင်ယုံကြည်နိုင်ကိုဆက်လက်ပြီးတော့ဥပဒေတန်းကဆက်လက်ရင်ဆိုင်ဖို့ရှိပါတယ်တရားစွဲပြီးဆိုတော့ကျွန်တော်တို့ကတော့ဥပဒေတန်းအတိုင်းပဲကျွန်တော်တို့ပြန်လဲခုခံဖို့ပဲရှိနေတာပေါ့န
ောက်တစ်ခုကျွန်တော်သိချင်တာကအခုတကယ်တကယ်ပြောမယ်ဆိုလို့ရှိရင်သူရထုတ်ပြန်ချက်တည်းရဆိုမပတာဟာတရားဝင်အဖွဲ့အစည်းရလို့သူကမရှိတော့ဘူးတရားမဝင်အဖွဲ့အစည်းဆိုပြီးတော့ကြီးညာထားပြီးသားဖြစ်နေတော့ဒီတရားမဝင်တဲ့အဖွဲ့အစည်းကိုဟိုမထင်မမြင်ပြုလို့စော်ကားလို့ဆိုပြီးတရားဆွဲတဲ့အမှုဟာဘယ်လိုများဖြစ်သွားမလဲအမှုလမ်းကြောင်းအရာ
မူလမ်းကြောင်းကတော့အဲ့ဒါတော့ကျွန်တော်တို့ပြေခွင့်နဲ့အချိန်တွေပေါ့မူတည်မူတည်တဲ့ပြီးတော့ဒီတရားရှင်နဲ့ကျွန်တော်ရှင်ရဆုံးဖြတ်မဲ့တရားသူကြီးတွေပုံမှန်လည်းမြင်ပြီးရောပေါ့နော်လက်ရှိအချိန်မှာဆိုရင်မမသာဆိုတာမရှိတော့ဘူးတက်တော့ဒီမမသာဆိုတဲ့ဟာတွေကအကုန်လုံးကတုံးသွားပြီဒီလိုနားနေရတယ်အဲ့ဒါဟိုဘယ်လိုလာမလဲဆိုတာကတော့ကျွန်တော်လည်းမပြောတတ်ဘူးပေါ့နော်ဟိုအဲ့လိုမျိုးကအဲ့လိုမျိုးကကြောရည်ဆိုရင်ကျွန်တော်တို့ကပူရန်အဟောင်းမိတာကမမသာဖွယ်တာပူရန်ပြက်စီးနေပြီမရှိတော့တဲ့အချိန်ဒီမှာသာဘာဖြစ်လို့များတရားရုံးကိုဆက်တင်နေတယ်တရားရုံးကဟိုတရားဆွေးနွေးပြီးလဲဆိုတော့ဟိုနေသားကလည်းကျွန်တော်တို့ညှိစဉ်းစားကြရချင်နေတာဟုတ်အဲ့ဒါတရားရေးလမ်းကြောင်းအတိုင်းအမှုကျွန်တော်တို့ကတော့ဥပဒေနဲ့အညီကျန်တဲ့ခုချက်ချိပါမယ
်ကိုစိုးဝင်းအမှုကိုမန္တလေးတိုင်းမဟာအောင်မြေတရားရုံးမှာလာမယ့်ဩဂုတ်လ9ရက်နေ့မှာဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်ခင်ဗျာ